လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရုပ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ဖြစ်ရင်ဧကန်းကစုဖလားတွေအကြောင်းကိုပြောနေတာပါကျွန်တော်တို့အိမ်တွေကိုအလည်သွားကြတဲ့အခါမှာဧကန်းနေမှာစုတစိတ်တွေဖလားတွေလယ်စဲတွေတွေ့ဘူးကြပါလိမ့်မယ်အဲ့ဓာတွေကိုကြည့်ချင်းအဖြစ်တော့အဲ့ဒီအိမ်မှာတူတီးမဟုတ်အဲ့ဒီရဲ့မိသားစုတွေမှာထူးချွန်တဲ့သူရှိနေပြီဆိုတာကိုတနည်းနည်းနဲ့တော့ညွှန်ပြတဲ့သဘောပါပဲဒါတွေဟာကျွန်တော်တို့ရိုးရိုးသားသားပဲဂုံယူခဲ့ကြပါတယ်ဂုံယူနေကြစေလဲဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ယခုတင်ပြမယ့်အကြောင်းအရာနဲ့ရှင်ပြီးတော့စဉ်းစားကြည့်စေချင်တာပါညအမောင်မိုးတွေတဲတဲ့အချိန်လူကြီးပြတ်တဲ့လမ်းမှာရဲကင်းစခန်းတစ်ခုရှိပါတယ်အဲ့ဒီရဲကင်းစခန်းကိုနှုတ်ဆက်နေကြလူငယ်လေးတွေဟာဒီနေ့တော့သူတို့နှုတ်ဆက်နေကြသူကိုမတွေ့တဲ့အတွက်ဩသူတို့စိတ်ထဲမှာဒီလူတော့မူးပြီးတော့အိတ်နေပြီထင်တယ်လို့ပြောပြကြပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒီတွေ့နေကြရင်ဟာတာဝန်ရဲ့အပြင်ပအချိန်တွေဆိုရင်သူ့ရဲ့အားလက်ချိန်တွေကိုအရက်ဆိုင်မှာပဲအများအားအချိန်ဖြုံးနေလို့ပါအဲ့တော့တယောက်ကတော့သူတို့ဆက်လျှောက်လာပြီးလွန်တဲ့အခါမှာပြောပါတယ်ငါတို့ကြောင်းအောင်တင်ပေးထားတာနဲ့ပြန်သုံးမှဖြစ်တော့မယ်တဲ့ဘာလဲဆိုတော့ပြဿနာတစ်ခုကိုဘက်ပေါင်းဆောင်ကစဉ်းစားဖို့ပါတဲ့အဲ့ဒီမှာသူတို့ထင်တာမှန်ရလားလို့သွားကြည့်တဲ့အခါမှာမရှိပါဘူးမရှိတဲ့အခါမှာအနိပါဝင်ချင်းလိုက်ရှာတဲ့အခါမှာတော့ကလန်းလန်းကတစ်ပင်တစ်ခုအောက်မှာဒဏ်ရာတွေနဲ့လဲကြနေတဲ့ခုနကရဲသားကိုတွေ့ပါတယ်။အဲဒီမှာပဲသူတို့ကဟာအုပ်စုတွေခွဲလိုက်ပြီးတော့ဆေးရုံကိုပို့တဲ့သူကပို့တယ်။အဲဒီရဲရဲ့နေရာမှာစောင့်တဲ့သူကစောင့်တယ်။ပြီးတော့ရဲစခန်းကိုပြေးပြီးတော့အကြောင်းကြားတဲ့သူကကြားပါတယ်။အဲဒီခေတ်ကအခုလိုဟန်ဖုန်းတွေလက်ကင်တယ်လီဖုန်းတွေမရှိကြသေးတဲ့အချိန်ဆိုတော့သူတို့ဟာအဲဒီညမှာပဲရာဇဝတ်မှုတစ်ခုကိုဝိုင်းဝန်းပြီးတော့ကာကွယ်ဖမ်းဆီးလိုက်နိုင်ပါတယ်။သူစရိုက်သမားတို့မဟုတ်အကြံသမားတွေကအဲ့ဒီရဲကိုဒဏ်ရာနဲ့မိအောင်လုပ်ပြီးတော့အဲ့ဒီနားတဝိုင်းမှာကျူးလွန်မှုစ조사ကြတာကိုဝိုင်းဖမ်းမိကြတာပါပဲဒီမှာဘာကိုတွေ့ရမှာလဲဆိုတော့အုပ်စုနဲ့စုပေါင်းပြီးတော့ပြဿနာကိုစဉ်းစားတတ်တာအဲ့ဒီကနေစလာတယ်လို့ပြောပါတယ်ဥပမာအဖြစ်ဂျပန်နိုင်ငံမှာသူတို့တွေရဲ့အကြောင်းနေမှာပညာသင်တဲ့စနစ်ကတူတူတယောက်တည်းထူးချွန်ဖို့ကိုအဓိကရည်ရွယ်တာမဟုတ်ဘဲနဲ့အဖွဲ့အစည်းနဲ့စဉ်းစားတတ်အောင်ကြံနာဖို့ဗပောင်းဆောင်ကစဉ်းစားတတ်အောင်အဲ့ဒီလိုစခဲ့တာပါအဲ့ဒီတော့သူတို့ရဲ့အကြောင်းတွေမှာကျွန်တော်တို့အများအားဖြင့်ပြောနေကြဖြစ်တဲ့စာကျက်တာနဲ့ဂဏန်းတွက်တာနှမျိုးတည်းကိုဦးစားပေးတာမဟုတ်ဘဲနဲ့ဆရာတွေဟာကလေးတွေကိုငယ်စဉ်ကစပြီးတော့မူယူကနေလေးတန်းအထိစာမျိုးဝဲမစစ်ဘူးဆိုတာကိုကျွန်တော်ပြောပြဘူးပါတယ်သုံးတန်းလောက်ကြာမှစပြီးတော့အလီဆိုကြရတာမျိုးပါအဲ့တော့စာမျိုးဝဲကြတယ်ဆိုတာလည်းမရှိသလောက်စာကိုမလိုက်နိုင်ဘူးထင်လို့ကိုယ့်အကူပြန်တက်ကြတာမျိုးပဲရှိပါတယ်အဲ့ဒီမှာလေမူကျောကနေလေးတန်းအထိမှစာတင်တယ်လို့မဟုတ်ဘဲနဲ့သူတို့ကိုပတ်ဝန်းကျင်နဲ့ဘလို့နေထိုင်ရမယ်ပတ်ဝန်းကျင်မှာရှိသမျှကိစ္စအဝဝတွေကိုဘလို့ဖြေရှင်းရမယ်ဘလို့တွေးခေါ်ရမယ်ဆိုတာတွေကိုသင်ပေးနေတာကနေစတာပါခုနကိစ္စမှာပဲကြည်ပါသူတို့ဟာဖြစ်နိုင်ခြင်းအများစွာရှိတယ်ဆိုတာကိုလက်ခံပြီးတော့စူးစမ်းတဲ့အခါမှာအဖြစ်မှန်ကိုသိရတယ်ကို့အထင်တကူတည်းနဲ့မပြီးဘူးပြီးတဲ့အခါတာဝန်ခွဲဝေမှုပါသုံးပိုင်းပိုင်းလိုက်ကြပြီးတော့သူတို့ကတာဝန်သုံးမျိုးကိုခွဲဝေယူခဲ့ကြပါတယ်။အဲ့ဓာရီဟာအုပ်စုဖွဲ့ပြီးတော့ဖြည့်ရှင်းတဲ့နီးကိုဆိုလိုပါတယ်။ဒီနေရာမှာအုပ်စုဆိုတဲ့ဇာတ်ကားကအများတန်းတစေဂိုင်းကနဆန်နဲ့စဉ်းစားမှုမျိုးမဟုတ်ပါဘူး။သူတို့စီမှာအုပ်စုလို့ပြောတာဟာအမှန်တကယ်တော့အကြောင်းကြောင့်တစ်ချိန်ချိန်မှာတစုတစ်ဖွဲ့ဖြစ်ကြရတာကိုပြောတာပါ။အများနဲ့စုပေါင်းပြီးတော့ဖြည့်ရှင်းတဲ့နီးကိုဆိုလိုပါတယ်။ဒီကနေ့ဆယ်တန်းနေအောင်စင်းတက္ကန်နီးပေါ့လေ။ဘာသာစုံကုံတူးထွက်ရင်နဲ့အားလုံးကိုခေါ်ပြီးတော့ကြွေးလိုက်မယ်လို့ကြုံးဝါနေတာတွေတွေ့နေရပါတယ်။အဲ့ဒါကဘာကလဲဆိုတော့မိမိရဲ့သားသမီးဟာဆယ်တန်းဆိုတဲ့ပညာရေးမှာဘာသာစုံကုံတူးထွက်ချင်းသာလျှင်ပြစ်မှတ်ဖြစ်တယ်လို့ယူဆချက်မျိုးလို့ကျွန်တော်ကတော့နားလဲပါတယ်။မြည်သူမဆိုးစာပေထုချုံတယ်ဆိုတာကောင်းမြတ်တဲ့ကိစ္စပါ။ဒါပေမဲ့ကျွန်တော်တို့ကလေးများကိုကြိမ်းဖန်များစွာပြောနေတဲ့ဗက်ပေါင်းစုံကစဉ်းစားတတ်ပြီးတော့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းတတ်တဲ့ကလေးတွေဖြစ်လေမြင်ညင်ပါသေးတယ်။ကမ္ဘာကြီးကိုဥဆောင်နေတဲ့နိုင်ငံတွေမှာတော့ပြဿနာအရရက်ကိုစုပေါင်းပြီးတော့ဖြေရှင်းမှုသာလျှင်သူတို့ရဲ့အနှစ်သာရပါတူးချင်းထူးချွန်မှုထက်အများကစုပေါင်းဖြေရှင်းခြင်းကိုဦးစားပေးခြင်းဖြစ်ပါတယ်အဲ့ဒီလိုအုပ်စုနဲ့အစုအဖွဲ့နဲ့ဖြေရှင်းလို့အောင်မြင်တယ်ဆိုရင်ဆရာကချီးကျူးပါတယ်ချီးကျူးတဲ့အခါမှာတစုံတစ်ယောက်တည်းကိုမဟုတ်ပါဘူးအစုလိုက်ကိုချီးကျူးတာပါ စုပေါင်းပြီးတော့တာဝန်ခံပြီးတော့စုပေါင်းပြီးတော့အောင်ပွဲယူကြတဲ့စနစ်မျိုးပါခင်ဗျာ။